ကာကွယ်ရေးဝန်ကြီးဟောင်းဂျော့ချ်ဖာနန်ဒက်ကနေပမာပြည်ဒီမိုကရေစီအရေးနဲ့ပတ်သက်ပြီးအိန္ဒိယနေပြီးတော့သူရဲ့နိုင်ငံခြားရေးမူဝါဒပြောင်းလဲဖို့စာတစောင်းပေးပို့လိုက်ပါတယ်။ဟုတ
်ကဲ့ဗျာ
။ဆရာအမြင်နဲ့ပေါ့နော်ဂျော့ချ်ဖာနန်ဒက်ကဘယ်လိုလူမျိုးလဲပမာပြည်အရေးကိစ္စကိုဘယ်လိုဆောင်ရွက်လဲအိန္ဒိယနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒတွေကလက်ရှိမှာဘယ်လိုဖြစ်နေလဲပမာပြည်နဲ့ပတ်သက်ပြီးဘယ်လိုအပြောင်းလဲလုပ်စီခြင်းလဲဆိုတာဆရာအမြင်နဲ့ပြောပြပြရင်ပြောပြပါရှင့်။
အရင် NDA အစိုးရလက်ထက်ကကာကွယ်ရေးဝန်ကြီးဂျော့ချ်ဖာနန်ဒက်စ်ကပမာအရေးမှာဒီအိန္ဒိယနိုင်ငံမှာတော့ဟိုတင်ချတဲ့နိုင်ငံရေးကောင်းဆောင်တွေမှာတော့သူကချန်ပီယံလို့တော့ပြောကြတယ်ပုဂ္ဂိုလ်တူဖြစ်ပါတယ်ခင်ဗျပမာအရေးကိုသူကဟိုထိတ်ကနေပဲထောက်ခံကူညီအားပေးခဲ့တဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်သူကပမာအရေးကိုပြောလဲပြောတယ်လုံးနိုင်တယ်လို့လည်းလုပ်ပြီးတော့အကူညီလည်းပေးပါတယ်ခင်ဗျာဒီမှာရောက်လာတဲ့ကျောင်းသားအဖွဲ့အစည်းကိုခုချိန်ကြီးပဲသူ့ရဲ့ဟိုအစိုးရပေးထားတဲ့နေမှာခဏခဏပေးပြီးရုံဖုံဖုံအပေးတဲ့ပုံလေးနောက်တစ်ခါလည်း1995ခုလုံးကနိုင်ငံတကာ conference group ပမာကြီးကိုသူကပဲစီစဉ်ကျင်ပခဲ့ပါတယ်တိုးတိုးလည်းပဲဒီအိန္ဒိယနိုင်ငံရဲ့ပမာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရဲ့ policy ပြောလို့ရှိရင်တော့ဒီလိုသားသားနဲ့ပုံမလင်းလင်းပြောရရင်ကျွန်တော်တို့ကတော့ကျေနပ်အားရမှုမရှိဘူးခွန်မြတ်
။ဘာကြောင့်အားမရပါလဲရှင်
။ပမာအရေးကိုထိတ်ကနေကြောင်ကြောင်တင်းတင်းကူညီပံ့ပိုးခဲ့တဲ့ဂျော့ချ်ဖာနန်ဒက်စ်ဟာသူကိုယ်တိုင်ကာကွယ်ရေးဝန်ကြီးဖြစ်လာတဲ့အချိန်မှာပမာပြည်ကိုပထမအဦးဆုံးလက်နက်ရောင်းခဲ့တဲ့အိန္ဒိယနိုင်ငံကာကွယ်ရေးဝန်ကြီးလည်းဖြစ်တယ်ဆိုတဲ့အချက်ကိုတော့ကျွန်တော်တို့မှတ်သားမိပါတယ်။ဒါဘာလို့ပြတယ်လဲဆိုရင်အိန္ဒိယဆိုတာဟာပမာပြည်စစ်ဆိုတာနဲ့ပတ်သက်လို့ရှိရင်1992-93ခေတ်ကကျင့်သုံးလာခဲ့တဲ့အရှိမျောမူဝါဒရဲ့အစွဲပွားဖြစ်တဲ့ရန်ကုန်မှာဘယ်သူအုပ်ချုပ်နေနေနေပြည်တော်မှာပဲဆိုတာတက်နေနေအဲတက်အောင်ပေါင်းမယ်ဆိုတော့ policy ပေါ့လေဒီ ASEAN လို့ပေါ့လေသူကပူးပေါင်းဆောင်ရွက်ပေါ့ဆိုကျင့်သုံးပဲဖြစ်တယ်ခုလည်းကျင့်သုံးခဲ့တယ်ဘလောက်ပဲတူချင်းကထောက်ခံမှုအပေးမှုဒီမိုကရေစီနဲ့တော်အောင်ဆန်းစုကြည်ပေါ်မှာဘလောက်ပဲထောက်ခံ policy နဲ့ပတ်သက်လာရင်တော့အဲ့ဒါသူတို့အစိုးရအကျိုးစီးပွားကိုကြည့်တယ်လို့ဟိုကျွန်တော်တို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ George Fernandez ကဒီအိန္ဒိယနိုင်ငံရဲ့မူဝါဒကိုကျန်တဲ့စဉ်းစားဖို့ပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။
ဒီအချက်ကိုများသူကပြင်ဆင်ခြင်းစေချင်တာလဲဆိုတာဆရာဟိုခံမှန်းပြီးတော့ဆရာဗာများယူဆနိုင်ပါလဲရှင
့်။ဟုတ်ကဲ့ခင်ဗျာ Mr. George Fernandez ကဒီစာကိုမရေးခင်ပြီးခဲ့တဲ့ May 29ရက်နေ့ကဗမာရေး conference မှာသူကိုယ်တိုင်တက်ရောက်ခဲ့ပါတယ်ခင်ဗျာသူကျမကြီးမကောင်းလို့တော့သူအရင်စကားမပြောဘူးလို့သူတော်တော်လည်းပို့တယ်သူလည်းကျွန်တော်စကားပြောဖို့ရပါတယ်သူဘာလို့ဆိုလို့ရင်တလဲဆိုတာကိုလည်းကျွန်တော်ကောက်ချက်ချလို့ရပါတယ်သူနဲ့ကျွန်တော်သဘောတူတာတစ်ချက်ကတော့ဒီကနေ့ဗမာပြည်နဲ့ပတ်သက်တဲ့အိန္ဒိယနိုင်ငံရဲ့ policy ဟာကြောင်းတဲ့နေဆိုတဲ့ချက်ကိုကျွန်တော်လုံးဝသဘောတူပါတယ်ဘာကြောင့်လဲဆိုတော့ဒီ policy ကျင့်သုံးလာတာဟာအခုဆို18နှစ်18နှစ်ရှိပြီအိန္ဒိယကသူ့အမျိုးသားအကျိုးစီးပွားတဲ့မျောလင်းချက်တွေဟာဘာတစ်ခုမှငါ့ဘာစစ်စိုးရဘက်ကလိုက်လျောမှုမရှိဘူးဆိုတဲ့အချက်တခုဟာဒါဥစားပေးတစ်ချက်လို့ပြောလို့ရပါမယ်။ဒါကြောင့်ပြန်ပြစ်နေတယ်လို့ကျွန်တော်ယူဆပါတယ်။နောက်ဆုံးဖြစ်ရဖြစ်တဲ့ဒီဒေါ်အောင်ဆန်းစုကြည်ပေါ်မှာမတရားမှုဆင်ပြီးတော့တရားဆွဲဆိုးနေတဲ့ကိစ္စမှာဒီကမ္ဘာရှိတဲ့နိုင်ငံအားလုံးကအိုးအောင်တောင်းနေကြီးကြီးကျယ်ကျယ်ကြောင်ကြောင်တင်းတင်းနဲ့ဆန့်ကျင်ကန့်ကွက်ပြီးတော့အတချို့ကလည်းချောင်းပြပေါ့လေပြောနေတဲ့အချိန်မှာအိန္ဒိယဆိုကငြိမ်းနေခြင်းအပြင်အိန္ဒိယဆိုကဟာမျက်နှာပြက်စရာကောင်းတယ်အိန္ဒိယဆိုကကိုယ်တိုင်ကဂျဝါဟာလာနေရုစုကိုဒေါ်အောင်ဆန်းစုကြည်ချင်းချင်းခဲ့တာနိုင်ငံရဲ့အရေးကြီးတဲ့စုကိုပေးခဲ့တဲ့ပုဂ္ဂိုလ်ကိုမျက်ကွယ်ပြီးတော့ကြားချင်းသည်အိန္ဒိယအဆိုအနေနဲ့သူ့ policy နဲ့သူ့ယက်တိကျဟာရှင်းတော့မညီဘူးဆိုတာကိုဂျော့ချ်ဖာနန်ဒက်စ်ကထောက်ပြတဲ့အတွက်ဒီကနေ့တော့အဲကမ္ဘာအတိုင်းဝိုင်းနဲ့အတူအိန္ဒိယဟာပမာပြည်ရေးကိုပြုပြင်နေတယ်လို့ဂျော့ချ်ဖာနန်ဒက်စ်ဆိုလို့လည်းကျွန်တော်ကောက်မိပါတယ်ခင်ဗျာ
။သူတင်ပါတယ်ကြာ